သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါကူ
သင်ရဲ့လူမှုအတိုင်းဝိုင်းသင်ရဲ့ဆွေးနွေးချက်တွေဖြစ်တဲ့ SPS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်
အချမ်းပဲစစ်ကောင်စီတက်လာတဲ့ခါမှာသူတို့သတင်းမီဒီယာတွေသတင်းထောက်တွေအတော်လေးအနှောက်ယှက်ပေးတယ်ဒုက္ခပေးတယ်လို့သိရပါတယ်အဲ့တော့နေဦးဝေအနေနဲ့ရောအဲ့မျိုးအနှောက်ယှက်ပေးဒုက္ခပေးတာခံရပါလား
ဟုတ်ကဲ့ဆိုတော့ဒီမှာသတင်းထောက်ဆိုတော့ဒီကောင်စီအောက်ရောက်ပြီဆိုလို့ရှိရင်စစ်အာဏာရှင်လက်ထက်ရောက်လို့ရှိရင်အများရန်ဒါတာဂက်တစ်ခုပေါ့နော်သူတို့ရဲ့ဟိုပြစ်မှတ်တစ်ခုလည်းမှာပါပါတယ်ဆိုတော့ကျွန်တော်မီဒီယာကနိုင်ဒီနိုင်ငံကမှာဒီနိုင်ငံရဲ့ပြည်ပြနေတဲ့သတင်းအချက်အလက်တွေကိုလည်းပေးပို့နိုင်တဲ့လူတွေလည်းဖြစ်တယ်ပေါ့နော်ဆိုတော့ဟိုဒီမိုကရေစီဟိုလမ်းကြောင်းတဲ့အခါမှာလည်းမီဒီယာကအရင်အရေးပါတယ်ခန္ဓာတစ်ခုမှအထင်နေတဲ့အခါမှာဟိုအများကြီးတူပဲပေါ့နော်ဟိုပြစ်မှတ်ထားခင်ရတဲ့နေရာမှာကျွန်တော်တို့ပါပါတယ်။ဒါကြောင့်လဲဆိုတော့ကျွန်မဟိုဘယ်လိုပြစ်မှတ်ထားခင်ရလဲဆိုတော့ကျွန်မသတင်းမြန်မာဘဝအနေနဲ့ဆိုရင်ဒီသတင်းလိုက်နေတဲ့အချိန်ပေါ့နော်ကျွန်တော်သတင်းလက်ရုံးငန်းရှိတယ်အဲဒီရုံးငန်းမှာဟိုတချို့ရက်တွေဆိုလို့ရှိရင်ကျွန်တော်တို့ deadline တွေရှိတဲ့အတွက်ကြောင့်မို့လို့ညအိမ်ညနေတွားနေရတဲ့အချိန်မျိုးတွေရှိတယ်เนาะဆိုတော့အဲ့ဒီမှာဒီစပြီးတော့စစ်အနာတိုင်းကလေးကအဲ့ဒီမင်းသားပတ်ဝန်းကျင်ကိုဒီလိုရုံးငန်းအောင်လာပြီးတော့ဆောင်ဆန်းတာမျိုးတွေရှိတယ်အဲရုံးငန်းကိုဆောင်ဆန်းတာမျိုးတွေရှိတယ်နောက်ပြီးတဲ့အခါမှာနောက်ကျွန်တော်တို့အဲ့လိုမျိုးဆောင်ဆန်းတဲ့အတွက်ကြောင့်မို့လို့ဟိုရှောက်ဒီရှောင်းပေါ့နော်ဟိုရုံးငန်းမှာအချိန်မဆိုင်တော့ဘဲနဲ့အိမ်ဒီမှာအလုပ်လုပ်တာမျိုးတွေလုပ်ကြတယ်အဲလုပ်တဲ့အခါမှာရုံးငန်းကိုရုံးငန်းထဲအထိသူတို့ဝင်ပြီးတော့မရှာပေမဲ့လို့အဲ့အောက်အထိသွားပြီးတော့ဓာတ်ပုံတွေပြပြီးတော့သွားရှာတာမျိုးတွေပေါ့နော်ဆိုတော့အဲ့လိုမျိုးတွေလုပ်လာတဲ့အခါမှာတော့ဒါလုံခြုံရေးကိုထိခိုက်တာပြီးဆိုရဲအနေထားမျိုးမှာရှိတယ်ပေါ့နော်ဆိုတော့နောက်တစ်ခုကကျမတို့ဟိုတည်င်းတွေရေးတဲ့အခါမှာလည်းသူတို့ကစောင့်ကြည့်ထားတယ်ပေါ့နော်ဥမာဒီတည်င်းဘယ်တည်င်းတောက်ကတော့ဘယ်တည်င်းမျိုးတွေကိုရေးနေတယ်ဘယ်တည်င်းတိုက်ကတော့ဘယ်တည်င်းမျိုးတွေကိုထုတ်နေတယ်ဆိုတဲ့ဟာမျိုးအဓိကသူတို့စန့်ကျင်နေတဲ့တည်င်းမျိုးစန္ဒပြပွဲတည်င်းတွေအဲဒါမျိုးတွေရေးတာမျိုးသူတို့မလိုလားဘူးအခုဆိုလို့ရှိရင်ကျမတို့တိုက်ပွဲတည်င်းတွေရေးတာမျိုးတွေမလိုလားဘူးပေါ့နော်ဆိုတော့အဲ့ဒါမျိုးတွေကိုစောင့်ကြည့်နေတဲ့ကာလမှာကျမတို့အနေအများလာတယ်ပေါ့နော်လုံခြုံရေးရဆိုလို့ရှိရင်စိုးရိမ်ရတဲ့အနေအထားမျိုးမှာရှိတာဆိုအဲ့လိုမျိုးတွေကျမတို့ချင်းချောက်ခံရတာတော့ရှိပါရှင့
်ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာရောနေဦးဝေအနေနဲ့ဒီစစ်အာဏာရှင်ကကိုယ်လိုက်ရှာဖို့ကိုယ်လိုက်ဖမ်းဖို့လုပ်နေလားပါလားအဲ့အကြောင်းရှောင်ပြေးနေရပါလား
ဟုတ်ကဲ့အဲကျမကအခုနကပြောသလိုပဲရုံးခန်းဘက်ကိုပေါ့နော်ရုံးခန်းကကိုအချိန်3ချိန်ထဲမှာနေပေါ့နော်လာပြီးတော့စောင့်ကြည့်တာမျိုးတွေစုံစမ်းတာမျိုးတွေရုံးခန်းနေရာစုံစမ်းတာမျိုးတွေလောက်လာတယ်အဲဆိုအနေထားမျိုးမှာကျမတို့ဟိုတခြားနေရာပေါ့နော်ဥမာကျမတို့ဟိုလုံခြုံတဲ့ဒီနေမြေတစ်ခုပေါ့နော်လုံခြုံနေမြေတစ်ခုကျမတို့ဟိုရွှေ့လိုက်ရတယ်ဆိုတော့အကုန်လုံးရွှေ့တာတော့မဟုတ်ပင်မဲ့လို့ပေါ့နော်ကျမတို့တကယ်ဒီတင်းငန်းကိုရန်နေတဲ့အဓိကပေါ့နော်ဟိုအဓိကကြတဲ့သူတွေကနေပြီးကျမတို့ရွှေ့လိုက်ရတယ်စီမံခန့်ခွဲမှုအပိုင်းတွေလို့ပို့ပြီးလုပ်နိုင်မှုအတွက်ပေါ့နော်ဆိုတော့အဲကျမလောလောဆယ်မှာတော့ဒီလျှောက်နေနေတစ်ခုမှာပေါ့နော်လုံခြုံနေနေရာတစ်ခုမှာကျမရွှေ့ပြီးတော့တည်င်းတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင
်ဟုတ်ကဲ့ခုလိုနေဦးဝေကိုယုံကြည်ချက်ကိုချိုက်တဲ့အလောက်ကန်တစ်ခုအတွက်ဒါမျိုးကိုကလုပ်တဲ့အတွက်ကြောင့်ကိုမိသားစုနဲ့ခွဲနေရတဲ့ခါမှာစိတ်ထဲမှာဘလို့များခံစားမိပါလဲ
ခံစားရတာပေါ့နော်ဘာလို့လဲဆိုတော့ပြောရမယ်ဆိုရင်ကျမတို့ပြီးခဲ့တဲ့ရက်ပိုင်းတွေအရဆိုရင်မြန်မာနိုင်ငံမှာကိုဗစ်ဒဏ်ကတော်တော်ကြီးမာတယ်။နောက်ပြီးတော့ကျမမှာအမေတယောက်ပဲရှိတယ်ပေါ့နော်အဖေကဆုံးသွားပြီလူငယ်နှစ်နှစ်ပါသူကဆုံးသွားပြီဆိုတော့အမေတယောက်ပဲရှိတဲ့အချိန်မှာအမေကကျမကအမေအတွက်လည်းကျမကတမီးတယောက်ပဲရှိတဲ့အတွက်အမေကကျမပုံမှာအရန်အားကိုးတယ်မိခိုးတယ်ပေါ့နော်အဲ့လိုမိခိုးတဲ့အချိန်မှာအမေကိုကျမဟိုတယောက်တည်းထားခဲ့ရတယ်ပေါ့နော်ဆိုတော့ထားခဲ့ရတယ်ဆိုတဲ့အခါမှာဒီကိုဗစ်ကာလလည်းဖြစ်တဲ့အချိန်အားလုံးဒီရန်ကုန်မှာပေါ့နော်ကျမတို့ရန်ကုန်မှာခြေဆိုင်ခဲ့တာဖြစ်တယ်ရန်ကုန်မှာအရင်ဆူဆူဝါးဝါးလည်းဖြစ်သွားတယ်အဲနောက်ပြီးတော့ဟိုအောက်ဆီဂျင်တွေလိုအပ်ချက်တွေဖြစ်လာတယ်ဆေးဝါးလိုအပ်ချက်တွေဖြစ်လာတယ်အဲ့ဒီအချိန်မှာကျမအရင်စိတ်ပူတယ်ပေါ့နော်မိဘကိုဟောတကယ်တမ်းပုံမှန်အချိန်မှာတော့မှကျမအမေတယောက်ကိုဒီတိုင်းထားခဲ့ရတာနောက်ပြီးတော့ကျမဘဝတစ်လျှောက်တော့မှအလုံးစားလုပ်ခဲ့ရကျမအမေကိုတော့ရှောက်လှုပ်ကျွေးခဲ့တာပေါ့နော်လှုပ်ကျွေးခဲ့တာထောက်ပံ့ခဲ့တာအဲ့တော့အမေကလည်းကျမပေါ်မှာအရင်မိခိုးခဲ့တဲ့အချိန်မှာကျမထားခဲ့ရတဲ့အခါမှာအရင်စိတ်ထိခိုက်ခံစားရတယ်ပေါ့နော်စိတ်ထိခိုက်ခံစားရတယ်နောက်တစ်ခုကဘာလဲဆိုတော့စိတ်မချရဘူးဖြစ်ရတယ်ပေါ့နော်အဲ့တော့ကျမဟိုရှိတဲ့လူတွေဥမာထားလိုက်ပါကျမအကိုမိသားစုရှိတယ်သူတို့ကျမအကိုညီတောင်းရတယ်နောက်ကျမရဲ့တငယ်ချင်းတွေရှိတယ်သူတို့အကိုညီတောင်းရတယ်အမေကိုစောင့်ရှောက်ပေးဖို့တော့ပေါ့နော်ဆိုတော့ဒီအချိန်မှာကျမအမေအတွက်အရင်စိတ်ပူနေတယ်ဟိုအမေကိုကျမဟိုအမီးနာခေါ်ထားခြင်းနဲ့ဒါပေမဲ့ဒီနေရာကျမတို့နေတဲ့နေရာကလုံခြုံနေဆိုပေမဲ့တိုင်းနာနဲ့ကင်ဒီတာဖြစ်နေတဲ့အခါမှာစစ်ကောင်စီရဲ့အကြေအကျဖတ်မှုခံရလို့ရှိရင်ပေါ့နော်စစ်ပွဲတွေဖြစ်လာလို့ရှိရင်ကျမအမေကိုလည်း တို့မျိုးရှောင်ပြီးနေရတဲ့ဟိုလူကြီးပေါ့နော်လူကြီးအသက်ကြီးတဲ့အချိန်မှာဟိုအနေရဖြစ်မှာလို့လေကျွန်မစိုးရင်လေဆိုတော့ခေါ်ထားလို့လေကျွန်မနောက်မှာခေါ်ထားဖို့ကလည်းအဆင်မပြေဘူးအဲ့တော့တယောက်တည်းစီအဲ့လိုခွဲနေရတဲ့အချိန်မှာကျွန်မအရင်စိုးရင်မှုတွေဖြစ်ရပါတယ်နောက်ပြီးတော့ဟိုထောက်ချက်ပေါ့နော်သူ့အတွက်ခံစားနေရတယ်ပေါ့တနေ့နေ့ကျွန်မဆိုလို့ရှိရင်အမေနဲ့ဖုန်းကိုတနေ့ကိုနောက်ခါတော့ငါပါတော့ဒါတခြားချို့အချိန်တွေမှာကျွန်တော်တို့ကဖုန်းလိုက်ပြတ်တဲ့အချိန်တွေရှိရတယ်အချိန်မျိုးတွေဆိုလို့ရှိရင်အမေကအရင်စိတ်ပူတဲ့အခါမျိုးတွေပေါ့နော်ဒါမျိုးတွေဟိုဖြစ်တဲ့အခါမှာတစ်ဖက်ကလူကြီးစိတ်ထောင်းမလားဆိုတဲ့အချိန်မျိုးတွေအားစားကျွန်မအလုပ်လုပ်နေနေအခုပဲနေရတာမျိုးရှိနေပေါ့နော
်အဲ့တော့နှိဦးဝေအနေနဲ့ဘယ်တော့များကိုအမေစီကိုပြန်လို့ရမယ်လို့ထင်ပါလဲ
လက်တော်နေထားရဆုံးလဲကျွန်တော်တို့ခတ်အောင်ပါပါနောက်ပြီးတော့ဘယ်တော့လဲဆိုတဲ့ဟာကအခုချိန်မှာဟိုခံမှန်းလို့မရတဲ့အနေထားပေါ့နော်အစတော့ကျွန်တော်တို့ဒီတော်လိုင်းကိုကျွန်တော်တို့ပြည်သူအားလုံးညီတဲ့အတွက်ကြောင့်မို့လို့ဟိုအနည်းနဲ့အမြန်ပေါ့နော်အမြန်အနည်းနဲ့ညာဆိုတော့ကျွန်တော်အမြန်တော့မှအောင်နိုင်နိုင်မယ်လို့ယူဆထားတာဒါပေမဲ့တော်လိုင်းဆိုတာလည်းချက်ချင်းပြီးသွားတဲ့ကိစ္စတော့မဟုတ်ဘူးပေါ့လက်ရှိအချိန်မှာစစ်ကောင်စီဘက်ကလည်းဟိုမလျှော့ပေးဘူးပေါ့နော်မလျှော့ပေးတဲ့အတွက်ကြောင့်မို့လို့ဒီတော်လိုင်းကြီးကတော့ကျွန်တော်တို့ပြည်သူတွေဘက်ကလည်းဘယ်တော့မှရှော့မှာမဟုတ်တဲ့အတွက်ကြောက်အောင်ပါပဲကြောက်အောင်မှဖြစ်တဲ့အတွက်အချိန်ကာလကတော့ကျွန်မခံမှန်းမှုတော့ခက်ပါတယ်ပြန်မှုကလည်းကျွန်တော်တို့ကအစင်မပြေသေးဘူးပေါ့နော်ဆိုအမေနဲ့ပဲချင်းပြန်တွေ့ရမယ်ဆိုတော့အခုချိန်မှာကျမဟိုဘလို့မှဟိုညှော်မှန်းလို့မရတဲ့တွေ့လို့မရတဲ့အခြေထားမှရှိနေတယ်ပေါ့နော
်ဟုတ်ကဲ့နှိဦးဝေခုလိုရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အနေနဲ့လည်းနှိဦးဝေအစအစအစင်ပြေပြီးအမြန်ဆုံးနှိဦးဝေရဲ့မိခင်နဲ့တွေ့နိုင်ပါစေလို့ဆုတောင်းပေးပါတယ်နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျမကိုလည်းအခုလိုမြင်ရတည်တဲ့အတွက
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like Share ပြီး Like မျှဝေမှတ်ချက်ပေးပါ